Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဧပြီလ19ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်တွေကိုတော့ line to meter 32 kHz 933ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆူမြတ်ပါမှာအီရန်ဘော်ဒီအစ္စရေးကိုလက်တုံးပြန်ပုံရတဲ့တိုက်ခိုက်မှုမှာအမေရိကန်ပါဝင်ပတ်သက်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်နေပြည်တော်မှာအချင်းကျနေတဲ့ဒေါအောင်ဆန်းစုကြည်ဘယ်နေရာရောက်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့တားဖြစ်သူကပြောကြားလိုက်ပါတယ်တခါမြန်မာနိုင်ငံအပေါ်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ဆွေးနွေးနေတယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လွတ်လပ်ရေးတပ်မတော် KIA ကနေတင်ထားတဲ့ဖားကန့်မြို့နယ်နန်ညာရွာကိုဒီကနေ့မနက်ပိုင်းမှာတော့စစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်
ဒီမှာကမှမနေ့ကတည်းကဘောမဒီစပေါ်မှာရောက်ဆက်နမ်းမှာဒီမြစ်ကြီးကတော့ဘုံပါကျင်းတာဟောစစ်ကြောမို့ချတာဒီမှာပေါ့ဦးစီမှာတော့ဆားရပေါ့ဒီမှာ
ဒီသတင်းအပြည့်စုံနဲ့တူစစ်ကောင်စီနဲ့တော်လိုင်းရေးတပ်ပေါင်းစုတွေကြားမှာတိုက်ပွဲပြင်းထန်နေတဲ့မွန်ကီရင်နယ်ဆက်မှာစစ်ကောင်စီကလေကြီးနဲ့လာပြီးဘုံကျဲတဲ့အခြေအနေကချင်ပြည်နယ်ကဒီမြစ်ကြီးနားအချင်းထောင်ဆန္ဒပြမှုမှာအချင်းသား၄ဦးသေဆုံးတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြပြပေးပါမယ
်။အီရန်နိုင်ငံအပေါ်အစ္စရေးကလက်တုံ့ပြန်တိုက်ခိုက်ပုံရတဲ့ဒီညလုံးပေါင်း၄ချောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးကမှတ်ချက်ပေးပြောဖို့ညှင်းဆန်ပေမဲ့ဒီအစ္စရေးတို့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုမှာအမေရိကန်ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောကြားလိုက်ပါတယ်။အီရန်နိုင်ငံအလဲပိုင်းကအစ္စဖာဟန်နဲ့အပေါ်အစ္စရေးကညလုံးပေါက်တိုက်ခိုက်ခဲ့ပုံရတာကြောင့်ဒီကနေ့အီတလီနိုင်ငံမှာ G7 အုပ်စုစည်းဝေးပွဲပြီးအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတော့တွေကအမေရိကန်ကိုအစ္စရေးကကြိုတင်အသိပေးသလားလို့မေးမြန်းခဲ့ကြပါတယ်။ဒီမေးခွန်းကိုဝန်ကြီးဘလင်ကင်ကမဖြေခဲ့ပေမဲ့အမေရိကန်ပါဝင်မှုမရှိဘူးဆိုတာကိုအလေးထားပြောခဲ့တယ်လို့ပဋိပက္ခတွေနောက်ထပ်ကြီးမလာအောင်တင်းမာမှုတွေရော့သွားရေးကိုအဓိကစူးစမ်းနေတယ်လို့ပြောကြားသွားပါတယ်။အစ္စရေးအစိုးရဘက်ကလည်းတိုက်ခိုက်မှုနဲ့ပတ်သက်လို့တစုံတရာပြောကြားခြင်းမရှိသေးပါဘူး။တောက်ချာနဲ့မနဲ့မလင်းခင်အစ္စရေးကအီရန်အပေါ်တိုက်ခိုက်ခဲ့တယ်လို့အမည်မဖော်လိုတဲ့အစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အစ္စရေးကအီရန်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ New York Times နဲ့ Washington Post သတင်းစာတွေမှာရေးသားတယ်လို့တခြားအမေရိကန်သတင်းမီဒီယာတချို့မှလည်းအမေရိကန်တာဝန်ရှိသူတွေရဲ့အပြောကိုကိုးကားဖော်ပြနေပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လောလောဆယ်မဖြစ်နိုင်သေးဘူးလို့ပဲတုံ့ပြန်ခဲ့ပါတယ်။ညလုံးပေါက်ဒီအစ္စဖာဟန်နယ်မှာပောက်ကွဲမှုတွေဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေရရှိကြောင်းအီရန်သတင်းမီဒီယာတွေမှာထုတ်ပြန်ပါတယ်။လေကြောင်းကလာတဲ့လက်နက်တွေရဲ့ရန်ကိုအီရန်လေကြောင်းရန်ကကွယ်ရင်းနဲ့တုံ့ပြန်ခဲ့ရတယ်လို့အီရန်အစိုးရပိုင်း IRNA သတင်းကပြောပါတယ်။အရှေ့လေပိုင်းဒေသမှာစစ်ပွဲပြန့်နှံ့ဖြစ်ပွားမှုကိုစိုးရိမ်နေတဲ့အတွက်အခြေအနေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ရှားဖို့အတွက်နိုင်ငံတကာကတိုက်တွန်းနေပါတယ်ရှင်။
ဂါဇာကမ်းမြောက်ဒေသတစ်လျှောက်မှာရှိတဲ့ Hamas အဖွဲ့နဲ့သူတို့ရဲ့အခြေခံအဆောက်အုံတွေကို Israel စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တစ်ချိန်တည်းမှာပဲ Lebanon တောင်ပိုင်းက Hezbollah စစ်သွေးကြော2ဦးကိုလေကြောင်းကနေတိုက်ခိုက်ချေမုန်းနိုင်ခဲ့တယ်လို့ Israel စစ်တပ်ကကြားသာရင်းတွေကပြောပါရယ်။ Israel နဲ့ Hezbollah တို့ကြားနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေဖြစ်နေတာကအခုနောက်ဆုံးကြားသာရင်းတွေက Lebanon ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုးတိုက်ခိုက်မှုတွေကြောင့်ဂါဇာမှာဖြစ်နေတဲ့ Israel Hamas စစ်ပွဲပိုပြီးတော့မှကျေပြန့်လာမယ်အရေးစိုးရိမ်မှုတွေတိုးလာနေပါတယ်။ Lebanon နိုင်ငံကဖာခီလာအရက်ကိုအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ Hezbollah အဖွဲ့ဝင်2ဦးသေဆုံးကြောင်းကို Hezbollah အဖွဲ့ကပြောဆိုတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်။ Hezbollah အဖွဲ့တွေကအစ္စရေးမြောက်ပိုင်းကိုဗော်တပူးနေကတိုက်ခိုက်ခဲ့တဲ့အတွင်းမှာတော့ Israel စစ်သား14ယောက်ဒဏ်ရာရခဲ့တယ်လို့ Israel ဘက်ကပြောပါတယ်။ဒီတော့အတွင်းမှာပဲ American နိုင်ငံသားဝန်ကြီး Anthony Blinken ကတော့ Gaza တောင်ပိုင်း Rafah ဒေသကို Israel တို့ကစစ်အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ဖို့ပြင်ဆင်နေတာကိုမထောက်ခံကြောင်းနဲ့အရှေ့လေပိုင်းဒေသမှာပဋိပက္ခတွေပို့ပြီးတော့မှစိုးမလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ကြိုးပမ်းနေကြောင်းပြောပါတယ်ရှင
်။အီတလီနိုင်ငံကပရီဂျွန်မှာကျင်းပတဲ့ဒီကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ထိပ်နိုင်ငံသားရေးဝင်ကြီးများအစည်းအဝေးပွဲမှာယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကိုအားဖြည့်ပေးဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်။ အသက်တွေကာကွယ်နိုင်အောင်နဲ့ဒီအရေးကြီးတဲ့အခြေခံစောင့်အုံတွေကိုကာကွယ်နိုင်အောင်အတွက်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်စွမ်းရည်ကိုခိုင်မအောင်ကူညီမယ်လို့ G7 အစည်းအဝေးအပြီးနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။အဲ့ဒီလိုလုံနိုင်ဖို့အတွက်မိတ်ဖက်နိုင်ငံတွေနဲ့ဆက်သွယ်ဆောင်ရွက်သွားမယ်လို့လည်းပြောထားပါဗျ။ဂျာမနီနိုင်ငံကအဆိုပြုတဲ့လေကြောင်းရန်ကာကွယ်နိုင်ရေးအကူအညီချက်ချင်းပေးဖို့ဆောင်ရွက်မှုအပေါ်မှာလည်း G7 နိုင်ငံသားရေးဝန်ကြီးတွေအသိအမှတ်ပြုခဲ့ကြပါဗျ။G7 ဖွဲ့ဝင်ဖြစ်တဲ့ဂျာမနီကသူ့ရဲ့မဟာမိတ်နိုင်ငံတွေကိုယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးအကူအညီတွေပေးကြဖို့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲဆက်သွယ်တောင်းဆိုခဲ့တာဖြစ်ပါတယ်။ကပရီဂျွန်းမှာ၃ရက်ကျင်းပခဲ့တဲ့စီဝေးပွဲအတွင်းမှာအစ္စရေးနဲ့အီရန်စီးရဲတင်းမာမှုနဲ့ယူကရိန်းပေါ်ကူညီထောက်ပံ့ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတာပါ။ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရဲထောက်ပံ့ကူညီနိုင်ဖို့အတွက်အမေရိကန်လွှတ်တော်မှာအသုံးစိတ်မှုချမ်းကိုအမြန်ဆုံးအတည်ပြုပေးဖို့လိုအပ်တယ်လို့ G7 အစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကထပ်မံပြောကြားသွားပါတယ်။ရုရှားဆက်လက်နဲ့ထောက်လုပ်နေတဲ့လုပ်ငန်းတွေလက်နက်ထောက်လုပ်တဲ့နေရာမှာလိုအပ်တဲ့ပစ္စည်းတွေကိုတရုတ်ကအဓိကပေးနေတယ်လို့သူကပြောသွားပါတယ်။ဆက်ပစ္စည်းကရိယာတွေ၊ဒပိုင်းလျှက်ကူးဆင်ပြီးကွန်တက်တာတွေ၊စစ်ဖက်ရောအရက်ဖက်ပါသုံးနိုင်တဲ့ပစ္စည်းမျိုးတွေကိုတရုတ်ကပေးပြီးတော့ရုရှားလက်နက်လုတ်တာကိုအထောက်အကူပေးနေတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
။အမေရိကန်သမ္မတအောင်ဒေါ်နယ်ထရန့်ဟာသူနဲ့ဖောက်ပြန်ခဲ့တဲ့အမျိုးသမီး2ဦးကိုနှုတ်ပိတ်ဖို့တရားမဝင်လက်သိထိုးငွေပေးခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ရုံးတင်စစ်ဆေးတဲ့၃ရက်မြောက်နေ့ကြာတာပရင်းနေမှာတော့အမှုကြားနာမဲ့ဂျူရီလူကြီး၁၂ယောက်ကိုရွေးချယ်ပြီးသွားပြီးမို့ဒီကနေ့တရားရုံးမှာတော့ဂျူရီလူကြီး၁၂ယောက်အပြည့်ရှိနေပါတယ်။သမ္မတဟောင်းထရန့်ဟာဒီကနေ့တရားရုံးတက်ပါတယ်။အပြန်အလှန်ကြားနာစစ်ဆေးမှုတွေကတော့သတင်းပတ်တွေနဲ့ချီပြီးတော့ကြားအောင်မှဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းတဦးအနေနဲ့ပထမဆုံးရာဇဝတ်မှုနဲ့တရားစွဲဆိုခံရတာဖြစ်ပြီးတော့သမ္မတဟောင်းထရန့်ဟာရာဇဝတ်မှုပေါင်း30ကျော်နဲ့ဆွဆွဲခံထားရပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ယောက်မြောက်သမ္မတဖြစ်တဲ့ရွေးကောက်ခံခဲ့ရတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာ2016ခုနှစ်တုန်းကသမ္မတရွေးကောက်ပွဲတွေမှာမဲဆွဲစည်းရုံးမှုတွေလုပ်နေတဲ့ကာလတုန်းကအမျိုးသမီး2ဦးကိုနှုတ်ပိတ်ခငွေပေးပြီးတော့သူနဲ့ဖောက်ပြန်ခဲ့တာကိုဖုံးကွယ်ဖို့စ조사ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကြားနာစစ်ဆေးဖို့အတွက်အမျိုးသမီး5ဦးအမျိုးသား9ဦးစုစုပေါင်း12ဦးပါတဲ့ဂျူရီအဖွဲ့ကိုရွေးချယ်ထားတာဖြစ်ပါတယ်အဲ့ဒီဂျူရီတွေထဲမှာတော့ရှေ့နေတချို့နောက်ကွန်ပျူတာဆော့ဖ်ဝဲအင်ဂျင်နီယာလုံခြုံရေးအင်ဂျင်နီယာအင်္ဂလိပ်စာဆရာနောက်စကားပြောနေတဲ့ကလေးငယ်တွေကိုကုသပြီးတော့တင်ပြပေးနေသူအယောင်းဝန်ထမ်းရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်ချမ်းသာကြွယ်ဝတဲ့ပင်စင်စားမန်နေဂျာတို့လည်းပါဝင်ပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဧပြီလ19ရက်တောက်ကြနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်နေပြည်တော်မှာအချင်းချနေတဲ့ဒေါအောင်ဆန်းစုကြည်ဘယ်ရောက်နေသလဲဆိုတာအတိအကျမသိရဘူးလို့တားဖြစ်သူ Kim Harris ကပြောကြားလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သမ္မတအဝင်းမြင့်အပါအဝင်နေပြည်တော်အချင်းထောင်မှာအချင်းချနေသူတွေကိုအပူဒဏ်သက်တာအောင်လို့လုပ်ပေးထားတယ်လို့စစ်ကောင်စီကပြောကြားခဲ့ပြီးတဲ့နောက်မှာတားဖြစ်သူက Writer သတင်းဌာနနဲ့တိသက်မင်းမြန်ကမှခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ As my mother has been moved, it's not clear whether she's been moved to some form of house arrest or to another prison. So
ဒေါ်ဆန်းစုကြည်ကိုနေအိမ်အခြေအကျုပ်ပြောင်းလိုက်တာလားတခြားထောင်ကိုပြောင်းလိုက်တာလားဆိုတာမသေးခွဲဘူးလို့တားဖြစ်သူကပြောကြားခဲ့တာပါအပြောင်းလဲလုပ်တာကစမ်းမရေးကြောင်းလို့စစ်ကောင်စီကပြောပြီးမဲ့မဖြစ်နိုင်သလောက်ပဲလို့လည်းသူကပြောပါတယ်စစ်ကောင်စီကသူ့အမေကိုလူသားတိုင်းအနေနဲ့အသုံးပြုဖို့ဒါမှမဟုတ်ရင်အပေးယူလုပ်တဲ့နေရာမှာအသုံးချဖို့ဖြစ်မယ်လို့သူထင်တဲ့အကြောင်းတားဖြစ်သူ Kim Harris ကပြောကြားသွားပါတယ်နစ်ဆန်တရက်မတိုင်ခင်တရက်အလိုကဒီပြင်းထန်တဲ့အပူဒဏ်ခံနိုင်အောင်လုပ်ပေးထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောကြားခဲ့ပြီးတဲ့နောက်သူ့ကိုနေအခြေချုပ်ပြောင်းရွှေ့ချထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့ဒါကိုစစ်ကောင်စီဘက်ကအတည်မပြုသလိုဒေါက်ဆန်းစုကြည်ကိုဘယ်မှာဘလို့ထားတယ်လဲဆိုတာကိုလည်းစစ်ကောင်စီကရှင်းရှင်းလင်းလင်းထပ်မံပြောကြားခြင်းမရှိသေးပါဘူး။ဒေါက်ဆန်းစုကြည်ကိုသူ့အကျိုးဆောင်ရှေ့နေတွေနဲ့တွေ့ဆုံခွင့်ကိုရောပြင်ပနဲ့ဆက်သွယ်ခွင့်ကိုပါပိတ်ပင်ထားပါတယ်။ဒေါက်ဆန်းစုကြည်သတင်းတွေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကိုလည်းသတင်းဌာနတွေကိုပြောပြခွင့်စစ်ကောင်စီကတားမြစ်ထားပါတယ်ဒါကြောင့်သူနဲ့ပတ်သက်လို့အပင်အတိမပြုတ်နိုင်တဲ့သတင်းတွေမကြာခဏထွက်ပေါ်နေတာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း14မှုအတွက်စုစုပေါင်း1028နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်
လက်နက်ကင်ပြိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့မှတိုးချဲ့ပေးနိုင်အောင်လို့ထိုင်းဆိုရအနေနဲ့ကြိုးပမ်းနေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိနီကွန်ဒက်ဘလန်ခွန်ကဒီကနေ့သတင်းတောက်တွေကိုပြောဆိုပါတယ်ဒီလိုမျိုးအကူအညီပေးနိုင်မှုနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တိုင်ပင်နေပြတယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်အလားတူပဲထိုင်းဝန်ကြီးချုပ်ဆတ်တာတာဗီစင်ကလည်းပေါ်တဘူးနေ့ကနယူးဇီလန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်အောင်လို့ထိုင်းဆိုရအနေနဲ့စူးစမ်းနေတဲ့အကြောင်းအခုလိုပြောပါတယ
် In preparing for all possible contingencies Thailand stands ready to provide
ထိုင်းဝန်ကြီးချုပ်ဆတ်တာတာဗီစင်ကနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလက်ဖ်ဆန်နဲ့တွေ့တဲ့အချိန်မှာပြောဆိုသွားတာကတော့မြန်မာပြည်ဘက်ခြမ်းကမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ထိုင်းဘက်ကနေအသင့်ပြင်ထားပါတယ်ထိုင်းဘက်ကတော့ဖြစ်နိုင်ခြေအားလုံးအတွက်ကြိုတင်ပြင်ဆင်ထားပါတယ်ဆိုပြီးတော့ဘန်ကောက်ကပူတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံကနေပြီးတော့မြဝတီမြို့ပတ်မှာပြည်ပခါတွေပြင်းထန်နေတဲ့အပေါ်ထိုင်းဆိုရကအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့မြမရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်နဲ့အတူငြင်းငြင်းချမ်းချမ်းအဖြေရှာနိုင်အောင်ပြည်ပခါတွေမှာပါဝင်နေသူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့နိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးကတိုက်တွန်းပြောဆိုဖို့အရေးကြီးတဲ့အချိန်ဖြစ်တယ်ဆိုတာကိုလည်းထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင်
ရခိုင်ပြည်နယ်ထဲမှာဒီစစ်ကောင်စီတပ်တွေနဲ့အရခတပ်တော် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြန်မာနယ်ချောင်းဆောင်တပ် BGF တပ်ဖွဲ့ဝင်73ယောက် Cox's ဘာသာမှာရှိတဲ့ Technaf နယ်ကြားကနေပြီးတော့ Bangladesh နိုင်ငံကိုထပ်မံဝင်ရောက်လာတယ်လို့ Bangladesh အရာရှိတွေကဒီကနေ့ပြောကြားခဲ့ပါတယ်။နှစ်နိုင်ငံကြားနတ်မြစ်ကနေ Technaf မှာရှိတဲ့ Bangladesh ကမ်းခြေဆောင်တပ်စီမှာလက်နက်ချခဲ့ကြတယ်လို့တာဝန်ရှိသူတွေရဲ့အပြောကို Bangladesh နိုင်ငံ BSS သတင်းမှာဖော်ပြပါတယ်။ဧပြီ18ရက်ပုံထူးနေတော့ကလည်းမြန်မာနယ်ခြားဆောင်တပ် BGF တပ်ဖွဲ့ဝင်46ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်မြန်မာဘက်ကထွက်ပြေးလာကြတဲ့စစ်ကောင်စီနယ်ခြားဆောင်တပ်ဖွဲ့ဝင်စုစုပေါင်း290ကျော်သွားပြီလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါရယ်ရှင
်အိန္ဒိယနိုင်ငံမှာတော့သတင်း6ပတ်ကြာကျင်းပမယ့်အထွေထွေရွေးကောက်ပွဲဒီကနေ့စတင်ကျင်းပပါရယ်တန်းနဲ့ချီတဲ့အိန္ဒိယနိုင်ငံသားတွေမဲယုံနေမှာစပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ပထမအဆင့်အနေနဲ့ပြည်နယ်22ပြည်နယ်မှာမဲပေးကြမှာဖြစ်ပြီးတော့ကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းကျော်နဲ့ညီတဲ့လူသားပေါင်း980နီးပါးဟာအောက်လွတ်တော်အမတ် 943 ရောက်ကိုရွေးချယ်ကြမှာဖြစ်ပါတယ်။၅နှစ်ကြာဝန်ကြီးချုပ်တက်တန်းတတိယအကြိမ်အနိုင်ရဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရအတွက်စမ်းသပ်တဲ့လူမှုဆန္ဒခံယူပွဲလို့လည်းလေ့လာသူတွေကရှုမြင်ထားကြပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA ကနေတင်းယူထားတဲ့ကချင်ပြည်နယ်ဖားကံမြို့နယ်နန်ရွာအနီးကိုဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေရင်နဲ့တကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့တင်းချောင်နေတဲ့နန်ရွာသားတွေနေရက်ကိုမပြောင်းကြဖို့ KIA ဘက်ကတားမြစ်ထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တစ်ချိန်တည်းမှာပဲမြစ်ကြီးနားအခြေဆိုင်နန်ပေါင်နေတဲ့စခန်းကို short တိုက်ဒုံးနဲ့သူတို့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လို့ကချင်ပြည်နယ်အခြေဆိုင် PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါဗျ
။မြစ်ကြီးနားမိုးကောင်ဖားကန့်ကားလမ်းပေါ်ကစစ်ကောင်စီရဲ့အရေးပါတဲ့နှံရတပ်စခန်းကိုဒီလ17ရက်နေ့က KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတင်းယူခဲ့တာပါ။ဒလော့ဇယ်ဒေတာအတွင်းမှာစီရေးတင်မာမှုတွေဆက်ရှိနေပြီးဒီကနေ့ဧပြီလ19ရက်နေ့မနက်ပိုင်းမှာတော့နှံရနဲ့6မိုင်ခန့်အကွာကစပော့မော်အနီးကိုစစ်ကောင်စီဘက်ကဘုံကျဲတာရှိကြောင်းဒေတာကတူက VOA ကိုပြောပါတယ်။
ဒီလိုပေါ်မှာဒီကျွန်တော်မန်ရဒီကဘုံတော့ဒီစပေါ်မော်ရဲ့ဆက်နံပါတ်ဒီမြစ်ကြီးကတော့ဘုံပါခြေတာကိုဒီစပေါ်ရဲ့ဆက်ရဟောချစ်တယ်မို့ဆိုတာဒီမှာပေါ်ဝင်ဒီမှာတော့ဆက်ရပေါ်ဘုံပေါ့အဲမန်ရနဲ့ဒီနဲ့ဟိုဆက်မတော့ဘူးတော့တစ်ခါတော့မြစ်ကြီးကဘုံမှာခြေတယ်အဲဒီလိုပြောတာခြေတယ်မှာကြာလို့ပြောတာ
တိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကဘုံကျဲတာဖြစ်ကြောင်းပြောပါတယ်။နှံရတပ်စခန်းကို KIA တိုက်ခိုက်စင်မှာဒေသခံတွေဟာနေရဆွန့်ခွာပြီးတင်းရှောင်ခဲ့ကြပါတယ်။ဒီအပိုင်းတိုက်ပွဲတွေငြိမ်သက်နေချိန်မှာနှံရဒေသခံတချို့ကနေရပြန်ကြပေမဲ့ KIA ကတော့မပြန်ဖို့တားမြစ်ထားကြောင်းဆက်ပြောပါတယ
်။နှံရအခြေအနေတော့ခိုးတော့တချို့တော့အင်ဂျင်နီယာတချို့တော့ကြံပေးဘူး။အဲဒါပေမဲ့ရောမပြောင်းခဲ့ဘူးပေါ့။ဘာဖြစ်လဲ။ဘာလို့လဲ။ဒီဘူးလာကျမှသူ့လိုပေါ့နော်။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နှံ့ရကျေးရွာကနေအိမ်24အိမ်နဲ့မနည်းပျက်စီးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒေသခံတွေကတော့နစ်ဆန်တရဲ့နေကစတင်ပြီးဖားကန်လန်းကိုမော်တော်ယာဉ်တွေသွာလာနေကြောင်းပြောပေမဲ့ကျန်းရေးပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒေသတွင်းအခြေအနေဟာတည်ငြိမ်မှုမရှိသေးကြောင်းပြောပါတယ်။ဒီကနေ့မနက်စင်နာရီခန့်မှာတော့မြစ်ကြီးနားမြို့မော်ဖောင်းရွာအနီးရှိနံပောင်လေးတပ်စခန်းကို18မမရှော့တိုက်တုံး10လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့ကြောင်း NBPDF ကမြောက်ပိုင်းညီနောင်များပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေကိုစုံစမ်းနေဆဲဖြစ်ကြောင်းသတင်းမီဒီယာတွေကို NBPDF တာဝန်ရှိသူတွေကပြောဆိုထားပါတယ်။ BOA ကမေးမြန်းလာမှာတော့အတန်နဲ့ဖြေကြားလို့အဆင်မပြေကြောင်းတုံ့ပြန်ထားပါတယ်။ KAI ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းဒီသတင်းကိုစုံစမ်းနေဆဲဖြစ်ကြောင်းအခုလိုပြောပါတယ်
။live ပေါ်မှာအဲ့တော့သိရပါတယ်ဒါပေမဲ့ဒေသခံတွေကတော့မကြည့်တော့သူကတန်တော်မချဘူးလို့ပြောတယ်ဘလို့လားပေးဖို့စုံစမ်းနေသေးဖြစ်သွားတယ်ကျွန်တော်လည်းတော်တော်များများကိုတော့မဲကြည့်တယ်ဒါပေမဲ့တိတိကျကျပြောနိုင်တာတော့ဘယ်သူမှမရှိဘူ
းမြစ်ကြီးနားမြို့ကန်တွေကိုဆက်သွယ်မေးမြန်းတာမှာတော့အများစုကလူမှုကွန်ရက်စာမျက်နှာမှာဖတ်ရပေမဲ့တိကျအတည်ပြုပြောဆိုတာမရှိပါဘူးနံပောင်လီတာစခန်းကိုဒီဒီချိန်တိုက်ခိုက်တာဟာဒုတိယအကြိမ်မြောက်ဖြစ်ကြောင်းလဲNBPDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးရအခြေအနေကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲပြင်းထန်နေတဲ့မွန်ကရင်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေတဲ့မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်မှာတော့ဧပြီလ19ရက်နေ့ဒီကနေ့မနက်အစောပိုင်းမှာတရနာနဲ့တန်ကလောင်ကျေးရွာနားမှာစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ပေါင်းစုတွေကြားမှာတိုက်ပွဲပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလေယာဉ်နှစ်စင်းနဲ့လာပြီးတော့ဘုံးကျဲတိုက်ခိုက်တယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။ဒီလိုမျိုးစစ်ကောင်စီနဲ့လက်နက်ကြီးတွေနဲ့ပါပစ်ခတ်မှုကြောင့်တရနာရွာနဲ့ကျွန်းကုန်းရွာကနေတချို့လဲမီးလောင်နေတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။ဒီကြောင်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်။
မုန်ကြီးအဆက်ကကြိုင်မျောမြို့နယ်တရနာကြီးရွာနဲ့တန်ကလောင်ကြီးရွာကြားမှာဧပြီလ19ရက်ဒီကနေ့မနက်6နာရီကနေ17နာရီအထိ9နာရီလောက်စစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့တရနာရွာကန်တအူးက VOA ကိုပြောပါရယ်ဒီမနက်တိုက်ပွဲအတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တဲ့အပြင်လေယာဉ်နှစ်စင်းနဲ့ပါလာပြီးတော့ဘုံးကျဲတိုက်ခိုက်တယ်လို့လည်းရွာကန်တအူးကအခုလိုပြောပါရယ်
တော့နိုင်ရခွဲလေကတော့စာပြေတော့ဒီဂျုံကောင်းနားမှာဂျုံကောင်းနေတန်ကလောင်ရဲ့အပြင်နားမှာကွင်းနားမှာပဲဖြစ်တဲ့တော့ကျန်းနေလေရင်ရောလေရင်ရောသခောက်နဲ့ကြည့်တော့ဘောဒီတရနာဘက်ကတော့မဝင်နေဘူးမစံဂျုံကောင်းရဲ့နောက်ပြီးဒီတန်ကလောင်နားမှာပေါ့ဒီလမ်းထဲမှာဆက်ဆက်တနာယူလောက်မှဆန်သိပ်သွားတာဒီနေ့အများကြီးပဲဒီအဆုံးပဲတခြားနေ့ကတော့တစ်ချက်တစ်ချက်ပေါ့ဒီလည်းပဲကြားရတာ
စစ်ကောင်စီတပ်တွေရဲ့လေကြောင်းရေကြောင်းကနေတိုက်ခတ်မှုကြောင့်တရနာရွာကျွန်းကုန်းရွာကနေတချို့မီးလောင်နေတယ်လို့လည်းနောက်ထပ်ရွာကတူကအခုလိုပြောပါတယ်
။ဘွန်နောက်ကရဲကတိပပရောနောတိတာဘမေဘလွန်တထလဘွန်ရောကလဘ
ပါ။အချိန်တွေကတော့အိမ်နှလုံးထက်လောင်နေစစ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်တယ်လို့ထင်တာပဲ။တိုက်ပွဲကဒီမနက်ပိုင်းစစ်သင်္ဘောကနေလက်နက်ကြီးနဲ့လာပစ်တယ်။မနက်အစောပိုင်းကလေးက9နာရီ8နာရီအထိလေရင်ရောလက်နက်ကြီးရောမရက်မနာပစ်နေတယ်။အခုကတော့တရနာရွာမှာမီးဆက်လောင်နေတယ်ဒီညနေ4နာရီ5နာရီလောက်အထိအိမ်နဲ့အိမ်လောက်မီးဆက်လောင်နေသေးတယ်လို့မိုးဘာသာစကားနဲ့ရွာကန်တူကပြောသွားတာပါတိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီနဲ့တော်လိုင်းရေးအဖွဲ့တွေကို VOA ကဆက်သွယ်ပေးမယ်လဲဆက်သွယ်လို့မရခဲ့ပါဘူးအဲ့ဒီဒေသတွေမှာမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေး MNSPAD KNL နဲ့ကိုင်ချက် KNU KNL လက်အောက်ခံတဲ့တော်လိုင်းရေးပူးပေါင်းတပ်အင်အားစုတွေအများစုလှုပ်ရှားနေတာပါလက်ရှိစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ပေါင်းစုတွေနှစ်ဖက်အသည့်အနေထားမှာရှိနေပြီးအချိန်မီတိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ရွာကန်တွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာကော့ဘင်းရဲစခန်းကိုလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်အင်အားအမြောက်အများနဲ့စစ်ကြောင်းထိုးပြီးတရနာကြီးရွာနဲ့တန်ကလောင်ကြီးရွာလမ်းစုံလမ်းကွာတွေမှာတက်ဆွဲနေရယူထားပြီးတော့နေစဉ်ဆိုသလိုပြစ်ခတ်မှုတွေရှိနေတာကြောင့်တိုက်ပွဲဧရိယာပို့ပြီးတော့ကျေပြတ်လာနေတယ်လို့ရွာကန်တွေကပြောပါတယ်မွန်ကရင်နယ်ဆက်ကစီပရိဘကကြောင့်စီပြေဒုက္ခတဲ့ရေတွက်ဟာလည်းတနေ့တခြားတိုးလာနေပြီးလက်ရှိမှာလူဦးရေ9000လောက်နီးစပ်ရာမြို့နယ်ကြီးရွာတွေမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော့အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေကြရတယ်လို့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရဲ့လူသားချင်းစာနာမှုဆိုင်ရာဌာနမှူးမိသုဒ္ဓကျော်က VOA ကိုပြောပါတယ်
မြို့ဘက်ကိုရောက်သွားတဲ့လူဦးရေကတော့9000ဝန်းကျင်လောက်ရှိမယ်ကျေးရွာမှာဆက်ရှိနေတာအာရှိမယ်ဆိုရင်တော့မြို့ဘက်ကရောက်သွားတဲ့လူတွေလည်းဘာအကူညီမှပဲကုထုကိုထပဲပြည်သူတွေကလုံနေကြရတယ်ပြည်သူကနေပြည်သူတွေကိုပဲပေးကမ်းနေရတယ်ပေးကမ်းရတဲ့သူတွေကိုလည်းဖမ်းဆီးချုပ်နှောင်မှုစစ်ဆေးမှုတွေလုံနေတာလေတဲကြောင့်မို့လူတဲ့သူတောင်မှမလူရဲတော့တဲ့အနေထားရှိတဲ့တဲကြောင့်မို့လို့ဖက်ပြေးသိမ်းဆောင်ရတဲ့လူတွေကရက်လဲကြာလာတဲ့ခါကျတော့စောင်းဝန်နေရတို့နေထိုင်ခက်ခဲလို့အဲ့ဒါတွေကစပြီးမှခက်ခဲလာနေပြီနောက်ပြီးတော့အိမ်အောင်ပြန်ဆရာမရှိတဲ့လူတွေကြတော့လဲနေရာအတိတကျချဖို့အတွက်ကလည်းခက်ခဲလာပ
ါစီးရင်တင်းမာတဲ့ဒေသတွေမှာစစ်ကောင်စီကလမ်းဘန်းဆက်သွယ်ရေးတွေပိတ်ဆို့တင်းကျပ်ထားတာကြောင့်သွားလာရေးအတွက်အနေအများနေပါတယ်မိဘတဲ့ပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေအတွက်အကူအညီပေးသူတွေကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတာတွေလုပ်နေတာကြောင့်လည်းအကူအညီတွေပေးမရဘဲဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်
ဒါကတော့စစ်ကောင်စီတပ်နဲ့တော်လိုင်းရေးတပ်ပေါင်းစုတွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့မွန်ကရင်နယ်စပ်ကစစ်ရေးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြစ်ကြီးနားထောင်တွင်းဆန္ဒပြမှုနှိမ်နင်းခံရပြီးတဲ့နောက်ဆက်တွဲအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မြစ်ကြီးနားအကျဉ်းထောင်မှာစစ်ကောင်စီရဲ့လူငယ်ချမ်းသာကွေမျှတမှုမရှိတဲ့အတွက်အကျဉ်းသားတွေဆန္ဒပြခဲ့တာကိုထိုင်းဒီထောင်အာဏာပိုင်တွေကပြစ်ခတ်ပြီးတော့နှိမ်နင်းမှုလုပ်ခဲ့တာမို့လို့အကျဉ်းသား၄ဦးအသက်ဆုံးခဲ့ရပြီးတော့ဒဏ်ရာရတဲ့သူတွေလည်းရှိခဲ့ပါတယ်။နောက်ပြီးတော့လူငယ်ချမ်းသာကွင်းနဲ့လွတ်ပြီးတော့မှပြန်ပြီးတော့မှထိမ့်သိမ်းခံလိုက်ရတဲ့ဒေါက်တာကလမ်ဆမ်ဆောင်ကိုလည်းစစ်ကောင်စီဘက်ကမြစ်ကြီးနားအကျဉ်းထောင်ရိပ်သာဆောင်မှာအခုချိန်ထိခေါ်ဆောင်ထားဆဲဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်မြတ်ဒဇင်အောင်ပြောပြပေးပါမယ်။
မြန်မာ2021ရဲ့ဧပြီ18ရက်နေ့ကစစ်ကောင်စီကလူငယ်ချမ်းသာကွင်းဟာမျှတမှုမရှိဘူးဆိုပြီးမြစ်ကြီးနားအကျဉ်းထောင်မှာရှိတဲ့အကျဉ်းသားတွေကဧပြီ18ရက်မနေ့နေ့လယ်ပိုင်းကစလို့ထောင်နှင်းဆန္ဒပြတာတွေလုပ်ခဲ့ပါတယ်။ညနေပိုင်းမှာတော့အာဏာပိုင်တွေကနှိမ်နင်းမှုတွေလုပ်တာကြောင့်အကျဉ်းသား4ဦးသေဆုံးခဲ့တာဖြစ်ပါတယ်။သေးဆုံးသူထိခိုက်ဒဏ်ရာရသူတွေဘယ်သူပဲဝါဖြစ်တယ်ဆိုတာအသေးစိတ်ဆက်ပြီးတော့စုံစမ်းနေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ
်။အကျဉ်းသားထောင်ချီလေရတော့ဟောတာဒီဒပိတ်နောက်ဆက်တွဲသူတို့ပြစ်တာခတ်တာတွေနောက်တစ်ခါအချမ်းပဲဝင်စည်းတာတွေဖြစ်တယ်အဲ့တေးကြတာတော့ကြားတယ်ဆိုတော့သိတယ်။ဒါပြအရင်တွက်ကလည်းလေးယောက်ဆိုတော့သိတယ်ပေါ့နော်။ဒါပေမဲ့အဲ့ဘသူတွေလဲပေါ့ဘယ်ပုံမှလဲပေါ့နော်။အဲဆိုတော့အဲ့ဒါတွေကတော့ဦးထွန်းကြည်တို့ဆက်ပြီးတော့ confirm လုပ်နေတယ်သမီး။တိကျတဲ့အကိစ္စကတော့အရင်တွက်တော့လုံးလုံးစေတော့လေ confirm လုပ်လို့မရသေးဘူး။အခုတော့ထောင်တွင်းအပြင်မှာလုံလုံရေးအပြည့်ယူရတဲ့စစ်တပ်ကိုရဲရောလေ
။အကျဉ်းသား၄ဦးသေဆုံးတယ်ဆိုတာစစ်ကောင်စီကလည်းသတင်းထုတ်ပြန်ပြီးတော့အတည်ပြုထားပါတယ်။
အမည်မဖော်လိုသူအကျဉ်းထောင်နဲ့နှိဆက်သူပြောဆိုချက်အရတော့တေဆုံးသူ၄ဦးရှိတယ်လို့ထိခိုက်ဒဏ်ရာရသူ၁၀ဦးထက်မနည်းရှိတာမှ၅ဦးကဒဏ်ရာပြင်းထန်ပြီးစိုးရင်ရတယ်လို့အတည်ပြုပါရယ်စစ်ကောင်စီကတော့ထိခိုက်ဒဏ်ရာရသူတွေကိုမြစ်ကြီးနားပြည်သူ၄ဦးမှကုသမှုပေးနေတယ်လို့သတင်းထုတ်ပြန်ထားပါရယ
်ပြီးခဲ့တဲ့ဧပြီ18ရက်မြန်မာ2021ရဲ့နေ့မှာစစ်ကောင်စီရဲ့လူငယ်ခွင်နဲ့မြစ်ကြီးနားအကျဉ်းထောင်ကနေအကျဉ်းသား၄၂ဦးကိုပြန်လွှတ်ပေးခဲ့ပါရယ်အဲ့ဒီထဲမှာကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်KBC အကြံပေးပုဂ္ဂိုလ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းတို့နိုင်ငံရေးအကျဉ်းသား3ဦးသာပါဝင်ပါတယ်။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသား3ဦးတွေကဒေါက်တာကလမ်ဆမ်ဆွန်ကိုပြီးခဲ့တဲ့18ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်ကပြန်ပြီးတော့ဖမ်းဆီးသွားပါတယ်။လက်ရှိဒေါက်တာကလမ်ဆမ်ဆွန်ရဲ့အခြေအနေနဲ့ပတ်သက်လို့နှိဆက်သူတဦးကအခုလိုပြောပြပါတယ်။
လောလောဆယ်တော့မနေ့ညထိတော့ဟိုထောင်ကရိတ်တာမှာပဲရှိသေးတာပေါ့နော်သူနဲ့အနီးကနေတာ PCG ကကျောင်းလာမယ့်ကောင်ကြတော့သူနဲ့အနီးကရှိတယ်အဲဖုန်းတွေပါလည်းပြောလို့ရပါတယ်ဟုတ်လောလောဆယ်တော့သူတို့ဟိုအလုံးမအားတီးလို့ဟိုအထက်လူကြီးတွေကကျော်ဗာများပြောဆရာရှိသေးလေတော့မသိဘူးပေါ့ဗျာအဲလောလောဆယ်တော့သူတို့ခဏလေးခေါ်ထားတဲ့တဘောတော့ရှိတယ
်2022ဒီဇင်ဘာ9ရက်နေ့မနေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေထိုင်းနိုင်ငံကိုစီးကူဖို့အတွက်ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးတော့ဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှန်3ခုနဲ့ထောင်ဒဏ်6နှစ်ချခဲ့တာပါတနည်းကြော်အကြာဧပြီ18ရက်နေ့2021ရက်နေ့မှာပြန်လွတ်ပေးပြီးနေ့မကူးခင်စစ်မေးစရာရှိတဲ့အတွက်ဆိုပြီးတော့ပြန်ပြီးတော့ထိန်းသိမ်းခဲ့တာဖြစ်ပါတယ်တိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့တဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံရသူတူဖြစ်ပါတယ်။ဒါရီနဲ့ပတ်သက်လို့ကချင်ပြည်နယ်အစိုးရနဲ့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းတို့ကိုဆက်သွယ်ပြီးမှပြန်လည်ဖြေကြားတာမရှိခဲ့ပါဘူးရှင်။
ဒါကတော့ကချင်ပြည်နယ်မြကြီးနားထောင်တွင်းကနေပြီးတော့ဆန္ဒပြနေတဲ့သူတွေနှိမ်နှင်းခံရတဲ့နောက်ဆက်တွဲအခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တပ်သား15,000နီးပါးစစ်ကောင်စီစုဆောင်းခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံတဝက်မှာစစ်မှုထမ်းမှုအတွက်ဒေသအသီးသီးကနေပြီးတော့စစ်ကောင်စီကခေါ်ယူစုဆောင်းထားတဲ့လူငယ်အရေအတွက်နှစ်လအတွင်းမှာပဲ9,000နီးပါးအထိဖြစ်သွားပြီလို့ဗမာရေးရနယ်ပြည်ပခလေးလာရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အတင်းကျပ်စစ်သားစုဆောင်းခံရတာနောက်ပြီးတော့စစ်မြေပြင်ကိုအလင်းစလို့ဆေလွတ်မှုတွေကြောင့်ရှေ့တန်းစစ်မျက်နှာမှာအသက်ဆုံးခဲ့ရတာနဲ့အတူဆက်ပြီးတော့မှစိုးဝါလာနိုင်ခြေရှိတဲ့လူမှုစီးပွားပြဿနာတွေကိုလူခွေလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါရှင်
။စစ်မှုထမ်းဥပဒေနဲ့အလင်းစလို့ကောက်ယူစုဆောင်းခဲ့တဲ့စစ်မှုထမ်းအရေးအတွက်ဟာ9,000နီးပါးရှိနေပြီးသူတို့ကိုစစ်ကောင်စီကစစ်အခြေခံလေ့ကျင့်ရေးတပ်တွေစီကိုခွဲပို့ထားပါတယ်။ပြည်သူစစ်မှုထမ်းဥပဒေကိုအတည်ပြုလိုက်တဲ့ဖေဖော်ဝါရီလ10ရက်နောက်ပိုင်းမှာလူငယ်တသိန်းကျော်လောက်ဟာပြည်ပထွက်ဖို့ကြိုးစားခဲ့တယ်လို့ BACS Burma's Affairs and Conflict Studies ရဲ့သတင်းထုတ်ပြန်ရေးအဖွဲ့က VOE ကိုပြောပါတယ်စစ်မှုထမ်းဥပဒေကိုရှောင်တိမ်ဖို့အခွင့်မသားတဲ့သူတွေနွမ်းပါတဲ့အခြေခံမိသားစုတွေဟာလာမယ့်ကာလတွေမှာစုဆောင်းခံရနိုင်ခြေရှိနေပါတယ်ဒါကြောင့်စစ်ကောင်စီအုပ်ချုပ်ရေးအစဉ်စဉ်ကြားမှာလည်းလက်ပေးလက်ယူတွေပုံများလာနိုင်မယ်လို့မှန်းဆနေပါတယ်ပြည်ပထွက်ဖို့နိုင်ငံကူးလက်မှတ်ကအစခက်ခဲလာနိုင်ပြီးမောင်းခိုဈေးကွက်တွေလူပြောင်းမှုတွေလူမောင်းခိုဈေးကွက်တွေကလည်းကြီးထွားလာနိုင်ခြေရှိတယ်လို့ပြောပါရယ်အလုံးလုံးနိုင်တဲ့လူငယ်အင်အားရော့ကျသွားတာကလူမှုစီးပွားရေးကိုတိထက်ပိုပြီးရိုက်ခတ်လာနိုင်တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂျူလီယာကပြောပါရယ်
လေယာဉ်ကဏ္ဍတွေမှာဆိုရင်ဟိုရင်တွေကလေယာလုတ်သားရှားပေါမှုပြဿနာကြီးကြီးမားမားကိုရှိနေရပါတော့ဆိုတော့အခုလိုအခြေအနေမျိုးမှာဆိုလို့ရှိရင်ဒီလေယာဉ်ကဏ္ဍတွေကမကတော့ဟိုစက်မှုလုပ်ငန်းတွေမှာပါလုတ်သားရှားပေါမှုတွေကြုံလာရတော့မယ်ပြီးတော့အခုတိုင်းပြည်ရထွက်ခွာသွားတဲ့လူများစုကအရေးသွေးပြည့်မီတဲ့သမားတွေအနေနဲ့ထွက်ရတာမဟုတ်ဘဲနဲ့ဖြစ်တယ်လို့ထွက်လာကြတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်တွင်းကိုငွေပြန်ပို့နိုင်ရင်တော့မှပဲအနေချင်းပဲဖြစ်လိမ့်မယ်သူတို့ကိုယ်တိုင်မှလည်းပဲရတဲ့ပုံစံနဲ့နေထိုင်ရမှာဖြစ်တယ်ပေါ့နော်အတိုင်းပြည်မှာကုန်ထုတ်လုပ်ဆောင်အားနည်းလာမယ်ဝင်ငွေမရှိတာဖြစ်တဲ့အတွက်ကြောင့်မလို့ထိုးချန်300ရောက်မယ်ချင်းကြီးပို့ဖြစ်မယ်ဝယ်နိုင်300နာမရှိဘူးဆိုလို့ရှင်လဲစီးပွားရေးလုပ်ငန်းအရာမှလည်းပဲထိခိုက်မှုတွေဖြစ်ပြီးတော့မှဟိုပို့ပြီးကျဆင်းလာမယ်တချို့လုပ်ငန်းတွေမရက်တည်နိုင်တော့တာလောက်ထိရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အလုံးလက်မဲ့ပို့များလာနိုင်တာလောက်ခလာစာမပေးနိုင်တဲ့အခြေအနေထိရိုက်ခတ်လာနိုင်တယ်ဆိုတာခံမှန်းထားကြောင်းလဲသူကပြောပါတယ်စစ်ကောင်စီရဲ့အခြေခံတောက်တန်ရက်ကြီးအုပ်ချုပ်ရေးမှုတွေဟာစစ်သားစုဆောင်ရေးမှာအဓိကပါဝင်ခဲ့တဲ့အတွက်လာမယ့်ကာလမှာလည်းဒီနီးလန်းကိုပဲရွေးချယ်လိမ့်မယ်လို့ BACS အဖွဲ့ကပြောပါတယ်
စစ်ကောင်စီရဲ့ပထမဆုံးဆင့်ခွန်မှုမှာရကြီးအုပ်ချုပ်ရေးမှုမရှိတဲ့ဒါမှမဟုတ်လို့ရှိရင်ရကြီးအုပ်ချုပ်ရေးမှုကမပူးပေါင်းတဲ့နေရာတချို့မှာသူတို့ရဲ့စစ်တပ်နဲ့ရင်းအင်အောင်တုံးပြီးတော့အတင်းအဓမ္မဝင်ရောက်ဖမ်းဆီးခေါ်ဆောင်တာမျိုးတွေလည်းတွေ့ရတယ်။ဒါမှမဟုတ်ဒီလိုပုံစံမျိုးအမြဲလုံးလို့ရမှာတော့မဟုတ်ဘူးပေါ့နော်။အဲ့တော့သူတို့အဓိကအသုံးပြုမှာတော့ရကြီးအုပ်ချုပ်ရေးနေရာပဲဖြစ်တယ်။နောက်ပိုင်းမှာတော့အတင်းအဓမ္မစုဆောင်မှုတွေကိုရကြီးအုပ်ချုပ်ရေးနေရာနဲ့တူစစ်ကောင်စီကပြည်သူ့လုံခြုံရေးစနစ်ဆိုပြီးအကောင့်ထဲပေါ်နေတဲ့ပြည်သူ့လုံခြုံရေးအမိခံဖွဲ့တွေနဲ့လှုပ်ဆောင်နိုင်လာနိုင်တယ်လို့လည်းသုံးသပ်ရပါတယ်။
စုဆောင်ထားတဲ့လူငယ်တွေကိုဖောင်ကြီးလဲခုပါဝင်စစ်တင်နှန်းကျောင်း15ကျောင်းကိုပို့ဆောင်ထားတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအချက်လက်တွေကိုအခြေခံပြီးတော့ BACS အဖွဲ့ကပြောပါတယ်စစ်ကောင်စီစိုးမိုးထားနိုင်တဲ့မြို့နယ်184မြို့နယ်ရဲကွက်ကျေးရွာ498ခုကနေစုဆောင်ခဲ့တာပါအလားတူပဲစစ်ကောင်စီဟာပြည်သူစစ်အတွက်မြို့နယ်ပေါင်း40လောက်ကလူပေါင်း2100လောက်ကိုလည်းစုဆောင်ခဲ့တယ်လို့ပြောပါတယ်ဒီရေအတွက်ထဲမှာရခိုင်ကရိုဟင်ဂျာ900နီးပါးရှိကြောင်း BACS အပါဝင်သတင်းတွေကဖော်ပြခဲ့ပါတယ်တချို့ဟာရတ္တူသင်္นานတက်ပြီးရှေတန်းစစ်မျက်နှာမှာတည်ဆုံးခဲ့ကြပါတယ်။ရွန်ဂျာလူငယ်တွေဟာစစ်မှုထမ်းဥပဒေကိုစန့်ကျင်ပြီးလွန်ဆန်လို့မရတဲ့အခြေအနေကြောင့်သာအခုလိုအခြေအနေကိုကြုံတွေ့နေရတာလို့ရွန်ဂျာလူငယ်အစည်းအရုံးရဲ့အမှုဆောင်ဒါရိုက်တာဦးခင်မောင်က VOE ကိုပြောပါတယ်။1982ဥပဒေအရနိုင်ငံသားအခွင့်အရေးကနေပြစ်ပယ်ခံထားတဲ့ရွန်ဂျာတွေဟာလိုလိုလားလားစစ်မှုထမ်းတဲ့သူမရှိသလိုလှုပ်ဖို့တောင်းလည်းမရှိကြောင်းဒါဟာစစ်ကောင်စီရဲ့ဥပဒေကိုချိုးဖောက်နေတာလို့သူကပြောပါတယ်။
ကျွန်တော်တို့ဒီစင်ကြယ်လေးတွေကနောက်ဆက်သွားနိုင်တဲ့လမ်းမရှိလို့သူတို့ဒီလိုတော့အဲကမြရာလို့ပြတာတန်မောင်တော်မှာဘူးစီတော်မှာဟိုစိုက်ဆွေမှာ IDV မှာကျွန်တော်တို့ဒီစင်ကြယ်လူတွေကိုအဲစိုက်သေးကကိုယ်တိုင်ပေါ်သွားတာကျွန်တော်တို့ဒီစင်ကြယ်နဲ့ရကန်လူမျိုးကြမှာ ဘာသာရေးမူတည်မှုအစွမ်းပေါင်းအောင်သူတို့ဒီလိုလုပ်နေတာဒါတိုက်ကောင်စီရောက်မှနေတဲ့လောရက်တစ်ခုကသူလောပေါင်းလဲရှုပ်ပုတ်တယ်ကျွန်တော်လုံးဝမသိဘူး
စစ်ကောင်စီအားစစ်သားစုဆောင်မှုအတွက်ရှမ်းပြည်နယ်တောင်ပိုင်းရန်ကုန်မန္တလေးအေရဝတီနေပြည်တော်စတဲ့နေရာ၅ခုကိုအဓိကရွေးချယ်ခဲ့တယ်လို့သုတေသနအချက်အလက်တွေကဖော်ပြခဲ့ပါတယ်။စစ်မှုထမ်းဥပဒေကိုရှောင်တိမ်ဖို့တော်လိုင်းအဖွဲ့စီရောက်လာသူတွေရှိနေပေမဲ့အများစုကတော့ကိုရီးယားစာမေးပွဲဖြေဆိုတာပါဝင်ထိုင်းနိုင်ငံတွေကိုရတဲ့နီးနဲ့သွားနိုင်ဖို့ကြိုးစားသူတွေကအစမတန်များလာနေတာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့နိုင်ငံတဝန်းနှစ်လအတွင်းမှာတပ်သားသစ်9000နီးပါးစစ်ကောင်စီဘက်ကစုဆောင်းခဲ့တဲ့သတင်းကိုကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုတ္တဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် April 19ရက်တောက်ကြနေ့ညပိုင်းဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။ဒီသတင်းပတ်မှာတော့အမျိုးသမီးတွေပြောပြတဲ့မြောက်ပြည်အခြေအနေသတင်းကိုတင်ဆက်ပေးကြပါတယ်။တရင်တပတ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့ကရင်တိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့မြောက်ရီမြို့မှာအခြေအနေတွေကတည်ငြိမ်မှုမရှိသေးသလိုတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနိုင်တာကြောင့်မြို့မှာဆက်ပြီးတော့နေဖို့စိုးရိမ်ပါတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ရီမြို့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့တဲ့ April အစပိုင်းကနေအခုချိန်ထိအိမ်ကြီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုလူတွေထောင်နဲ့ချီပြီးတော့နေစဉ်ထွက်ခွာနေကြတာပါ။အဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေအများပြားပါဝင်ပါတယ်သူတို့ဘလို့အခက်ခဲတွေနဲ့ကြုံနေရပါသလဲထိုင်းနိုင်ငံဘက်မှာရောသူတို့ဘလို့နေထိုင်နေကြပါရပါသလဲအမျိုးသမီးတချို့ပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့မြဝတီမျိုးကနောက်ဆုံးအခြေအနေတွေကိုမက်ခင်ဖြူထွေးကဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
နေဆက်ကုံတွေမှာအချက်ချာကြတဲ့မြဝတီမျိုးကိုပြန်လဲသိယူဖို့စစ်ကောင်စီတပ်ဖွဲ့တွေကအပြင်းထန်ကြိုးစားနေတယ်လို့လက်နက်ကင်ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းပြန်လဲခုခံတိုက်ခိုက်တာတွေရှိနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။လက်တလုံးမျိုးရင်းလုံခြုံရေးကိုကရင်လက်နက်ကင်ဖွဲ့တွေကယူထားပြီးနေဆက်ဒေသတင်းငိတ်အေးချမ်းရေးနဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိအောင်ကြိုးပမ်းနေပါတယ်လို့ကရင်မျိုးသား CUKNU ဘ ਹੁ ကထုတ်ပြန်ထားပေမဲ့လို့လေလုံခြုံရေးစိုးရိမ်မှုတွေနဲ့မရေရာတဲ့အခြေအနေအောက်မှာဒီလခံတွေအများပြားကတော့မြို့ကိုစွန့်ခွာနေကြဆဲဖြစ်ပါတယ်။အများစုကအိန္ဒိယထိုင်းနိုင်ငံတဲကိုတရားဝင်ကုန်းချောင်းကနေလာကြတာရှိတယ်လို့နေဆက်တောင်ရင်မြစ်ကိုလှေစီးပြီးတရားမဝင်နေတဲ့ဝင်လာကြသူတွေလည်းရှိပါတယ်။လူတွေကကြောက်နေကြတယ်၊ကျမလည်းကြောက်တယ်ဒါကြောင့်တစ်ဖက်နဲ့ဆက်မဲဆောက်ကိုထွက်လာတာပါလို့မြောက်ရီမျိုးမှာတိုက်ပွဲဖြစ်နေတဲ့အချိန်မျိုးကနေထွက်ခွာလာတဲ့အမျိုးသမီးတူကထိုင်းဘာသာနဲ့ပြောနေတာပါ KL နဲ့ကန်ရီဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေပါတဲ့ပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမြောက်ရီမျိုးတဝိုက်တိုက်ပွဲတွေဆဖြစ်ခဲ့တဲ့ April ဒုတိယပတ်တုန်းကဆိုရင်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့သူကနေ့စဉ်4000ကျော်ရှိတယ်လို့သတင်းတွေမှာဖော်ပြကြပါတယ်မြောက်ပြည်မျိုးကနေမထွက်ခွာခင်သူကြုံတွေ့ရတဲ့အခြေအနေကိုတော့မျိုးကန်တူဖြစ်တဲ့မတ်မျိုးတဏ္ဍာငင်းကအခုလိုပြောပြပါဗျ။မန
က်ကမှအခုစားကလေးရင်နေနဲ့ပတ်တယ်လေ။ညဆိုမအိပ်ရဘူး။ဖះပေါ်တက်အိပ်ရတယ်။တမျိုးလုံးမအခုဆိုညအခုဒီမှာတရားမလို့မရှိတော့ဒီဘက်ကမှကုန်ရောက်ကုန
်။သူကတော့ April 12ရက် KNU နဲ့ PDF ကောင်တက်တွေမြောက်ပြည်မျိုးကိုနောက်ဆုံးသိမ်းယူလိုက်တဲ့နေ့ကထိုင်းနိုင်ငံဘက်ကိုရောက်လာခဲ့တဲ့သူပါ။ထိုင်းဘက်မှာတော့လုံလုံနဲ့လူအနေငယ်ခန်းစားရပြီးစိတ်သက်သာရာရရှိတယ်လို့လည်းသူကပြောပါတယ
်။ကြောက်တယ်လေအခုဒီပကန်းရောက်တော့နည်းနည်းပါးပါးတော့စိတ်ချမ်းသာပေါ့အများကြီးဆိုင
်။ဆွဖော်လာသူအများစုကတော့စစ်ကောင်စီတပ်ဖွဲ့တွေကလူနေရက်ွက်တွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းအင်အားသုံးပြီးဘုံကျဲတိုက်ခိုက်တာတွေလုပ်လာမှာကိုစိုးရင်ကြတာပါ။
အခုကအိမ်မှာတားမိညက်ွက်လာတာသူ့ဖေကအိမ်မှာပြီးမှတိတ်ပြီးမှနောက်မှလိုက်လာ။တိုင်းငယ်မှာကြဘုံသူတို့ဘုံကျဲလို့မရအောင်လေလေရင်နဲ့ဘုံကျဲမှာဆို
တောင်းငယ်လေးတယောက်နဲ့အတူထိုင်းဘက်ကိုထွက်လာတဲ့မမမူတက်ဆန်းပြောသွားတာပါ အခုချိန်မှာတော့သူတို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံမှုအတွက်မိသားစုတွေတကွဲတပြားနဲ့အဆင်ပြေဆုံးနည်းလမ်းကိုရွေးပြီးစီစဉ်ထွက်ခွာနေကြတာလည်းဖြစ်ပါတယ်။အခုလိုချိန်မျိုးမှာအမျိုးသမီးတွေအထူးသဖြင့်ကလင်းငယ်တွေနဲ့တက်ကြီးပိုင်းတွေအတွက်အခက်အခဲတွေပိုကြုံရတာရှိတယ်လို့မြောင်းမြို့ကအချင်းတွေကိုမပြတ်စောင့်ကြည့်သတင်းပေးပို့နေတဲ့ကျမတို့ VOA မြန်မာပိုင်းသတင်းကြောင့်မအေးမှာကပြောပြပါရစေ
။ဒီထွက်လာကြတဲ့အမျိုးသမီးတွေကလေးတွေကတော့အော်ပို့ပြီးတော့အခက်အခဲရှိတာပေါ့သူတို့ကမပြေးနိုင်မလွန်နိုင်ဘူးဆိုပြီးတော့အမျိုးသားတွေလောက်ပဲအိမ်ဆောင်ထားတာပြီးတော့အမျိုးသမီးတွေတော့များများကတော့ဒီဘက်ကိုပို့ကြတာပေါ့နော်သူတို့မိသားစုတွေကအမျိုးသမီးနဲ့ကလေးတွေကတော့လက်ဆောက်ဘက်မှာတောင်းနေဟိုဘက်မှာကျတော့အိမ်ဆောင်လောက်ပဲထားပြီးတော့ရှိတဲ့အလုပ်တွေလုပ်ပေါ့အဲ့ဒီခါကျတော့မိသားစုကတော့တကွဲတပြားတော့ဖြစ်တာပဲပေါ့နော်ဒီအခြေအနေကြီးအောက်မှာပေါ့နော်သူကစာဝတ်နေရေးအတွက်ကလည်းရုန်းကန်ရသေးတာဆိုတဲ့အခါကျတော့မိသားစုတွေတကွဲတပြားနဲ့တော့နေရတယ်ဟိုနေသာလုံနေရတဲ့လူတွေအဖို့ကြပြန်တော့လေအာသူတို့မှအလုတ်အကင်လေးတွေအဲ့အိတ်ဟာလေးတော့ပြန်လောက်ရတာတွေရှိတယ်ဒါပေမဲ့ညဝရီမျိုးမှာတော့မအိတ်ရဲတော့ဘူးပေါ့နော်အဲအမျိုးသမီးတွေကလေးတွေကတော့များသောအားဖြင့်ကတော့မဲဆောက်ဘက်မှာအိတ်ကြတာများတာပေါ့ဟုတ်ပြီညအချိန်မတော်လေးလာကျဲမယ်အဲတခုအိမ်ကြီးမီးလာရှို့မယ်ဆိုရင်သူတို့စို့ရညတာပေါ့အထူးသဖြင့်မပြေးနိုင်တဲ့လူတွေအထူးသဖြင့်အသက်ကြီးရွယ်ဦးတွေအဲ့ဒါတွေကတော့မဲဆောက်ဘက်ကိုသူတို့မိသားစုတွေကပို့ထားကြတာပေါ့
ထိုင်းနဲ့နေဆက်ကုံသွေးရေးမှာအရေးပါလာတဲ့မြောက်ရီမျိုးကအခြေအနေကိုထိုင်းဆွေရကလည်းအနီးကဆောင်ကြည့်နေတာပါဒီလဆနီရဲ့နေတုန်းကနေဆက်မဲဆောက်မျိုးကိုကိုယ်တိုင်တွားရောက်ပြီးအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတိုက်ပွဲတွေကြောင့်မြောက်ရီကနေထိုင်းဘက်ထွက်ပြေးလာတဲ့သူတွေကိုလက်ခံကူညီပေးသွားမယ်အကြောင်းနဲ့အနည်းဆုံးဒုက္ခတွေတသိန်းအထိလက်ခံနိုင်အောင်ထိုင်းဆွေရကပြင်ဆင်ထားတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လက်ရှိမှာတော့မြောင်းပြည်ကနေမဲဆောက်မြို့ကိုထွက်ခွာလာတဲ့သူတွေဟာချစ်ကြည်ရတာကိုတရားဝင်ဖြတ်ပြီးသူတို့နီးသူတို့ဟန်နဲ့ငွေကုန်ကြီးကြခံပြီးတော့ဘေးလွရာထွက်ခွာနေကြရတာဖြစ်ပြီးထိုင်းဆူရအနေနဲ့လက်တလောကူညီပေးနေတာမျိုးမတွေ့ရဘူးလို့မဲအေးမာကပြောပြပါတယ်
။အတားတော့တိတိကျကျအရင်ကြီးမြင်ကတွေ့ရတော့သိမရှိဘူး။အဲ့ဒါကလည်းဟိုတိုက်ပွဲတွေဝုန်းတိုင်းတိုင်းနဲ့မြောင်းပြည်မျိုးကအရန်ကိုအခြေအနေဆိုးွားတဲ့အခြေအနေမျိုးပေါ့နော်မရောက်လိုက်ဘူး။အဲ့ဒီလိုအခြေအနေကဘယ်အချိန်ဖြစ်လာမယ်ဆိုတော့မသိသေးဘူးဒါပေမဲ့စိုးစိုးဝါးမဖြစ်သေးတဲ့အတွက်ထိုင်းဘက်ကလည်းဟိုပြေးလာတဲ့ဆိုတော့နေရာမှာမြတ်တော်အဖြစ်ကတရားပေါ်ကနေပဲဟိုဒီတရားဝင်လာကြတာများတယ်နော်ဒီအောက်လန်းကလာလိုက်သူတချို့လည်းရှိတယ်အဲ့ဒါတွေကြတော့သူတို့ကမဲဆောက်မြို့တွေကိုလာတာမဟုတ်ဘူးသူတို့ကဒီတောင်ရင်းနဲ့ကဲ့ရဲ့ပေါ့နော်ဒီဖုတ်ဖာမြို့နယ်တို့မဲလမမြို့တွေတို့အဲ့မြို့နယ်တွေဘက်ကလာကြတာများတယ်ဒါတော့ဟိုပုံစံတစ်မျိုးစီပေါ့နော်ဒီမဲဆောက်ကိုအလုံးရင်းနဲ့လာတဲ့ထောင်ထဲချီပြီးတနည်းနည်းလာနေတဲ့လူကြီးကကြတော့တရားဝင်ပုံစံမျိုးနဲ့လာကြတယ်အဲ့တော့တရားခုလက်မှတ်တည်ရှိတယ်အဲ့တော့သူတို့ကပြင်ပြင်ပြန်လိုက်တယ်လာခြင်းလာလိုက်တယ်အဲ့လိုမျိုးပေါ့နော်ဒါပေမဲ့သူတို့တရားဝင်လာကြတဲ့အတွက်သူတို့ရဲ့နှီးဆက်ရနေရာတွေမှာတဲကြခုကြတယ်ဆိုတော့ထိုင်းဆိုးရကလည်းအထူးတလဲဆောက်ရှောက်နေတာမျိုးတွေမရှိသေးဘူးပေါ့နော်အထူးတလဲတရားကြီးတွေလူတွေကိုတွေ့ခွာလဲကူညီတယ်ကယ်ဆယ်စားပြတွေပေးတယ်မလုပ်တယ်အဲ့ဒါမျိုးတွေလည်းမတွေ့သေးဘူးပေါ့နော်
ဒါကြောင့်မဲဆောက်မြို့ကိုရောက်တဲ့အခါမှာလေသူတို့နီးသူတို့ဟန်နဲ့နေထိုင်စားတောက်ရေးစီစဉ်ကြရတာဖြစ်ပြီးအခက်ခဲတွေအများကြီးရှိနေတယ်ဆိုတာကိုလည်းမအေးမာကသူမြင်တွေ့ရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အခက်ခဲကတော့ရှိတယ်။အဲ့လူတွေကဟိုစားဝတ်နေရေးအခက်ခဲတွေရှိတယ်ပေါ့နော်။သူတို့ဒီဘက်ကိုကူးလာတဲ့ဆိုကြတဲ့ကဟိုတရားကူးလက်မှတ်ဖူးတွေပေးရတယ်ဒီဘက်ကိုဝင်နေထွက်တဲ့လက်မှတ်ဖူးတွေပေးရတယ်။အဲ့တော့နေတိုင်းနေတိုင်းကလူတွေကအဲ့လိုပေးနိုင်ဖို့ပါဆိုတော့အဆင်မပြေဘူးပေါ့။ဆိုတော့ခုနှစ်ရက်လက်မှတ်နဲ့လာရတယ်ဆိုလဲခုနှစ်ရက်ပြည့်ရင်သူကတော့ပြီးတော့ပတ်တန်းပြန်တိုးရမယ်ဟိုဘက်ကန်းပြန်တော့ပြန်ပြီးလက်မှတ်လုပ်ပြီးပြန်လာဆိုတဲ့အခါကျတော့ဒီဝင်ငွေတွေမရှိတဲ့ကာလမှာတော့ဘယ်လိုမှအဆင်မပြေနိုင်ဘူးအဲတချို့တွေကျတော့လည်းမြောက်ပြည်မျိုးတွေကိုပြန်သွားပြီးတော့အဲ့လိုပဲကြောက်ကြောက်ကြောက်ကြောက်နဲ့ပဲလှုပ်ရတာပေါ့ဈေးရောင်းစရာရှိတာဈေးရောင်းပေါ့ပြီးတဲ့အခါကျတချို့ကျတော့လည်းကလေးငယ်တွေပေါ့နော်ဒီဘက်ကန်းမှာထားလာခဲ့တယ်သူတို့ရဲ့ဤဆက်ရာတွေအဲခုံကြီးကျောင်းတွေအဲ့နေရာတွေမှာကလေးငယ်တွေတို့ထားလာတယ်တချို့လိုလဲဆိုတော့ကလေးငယ်တွေကတခုတခုဆိုပြေးဖို့လွားဖို့ဆိုခက်တဲ့အခါကျတော့ကလေးတွေကိုထားလာတယ
်ဒီလိုစိုးရိမ်မှုတွေနဲ့လူတွေအများအပြားစွန့်ခွာနေတဲ့မြောက်ပြည်မြို့မှာအခုနောက်ဆုံးအခြေအနေကရောဘယ်လိုရှိနေတာပါလဲ
အခုကတော့ဒီမြောက်ပြည်မြို့ရဲ့အခြေအနေကဟိုငြိမ်သက်နေတာမျိုးပြီးစီးသွားတာမျိုးတော့မဟုတ်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့အခြေအနေကိုပြည်သူတွေကကြီးလန့်စာစားပြီးတော့စောင့်နေရတဲ့အခြေအနေတွေမှာတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီကော့ဂရိတ်တို့ဂျုံတို့တို့အဲ့ဒီဘက်ကဒီစစ်ကောင်စီရဲ့စစ်ကြောင်းတွေကလည်းတက်လာနေတယ်ဒါပေမဲ့လမ်းမှာလည်းဒီဖြတ်တိုက်တာတွေရှိနေတဲ့အခါကျတော့တို့ကမြောက်ပြီးတော့မရောက်လာသေးဘူးပေါ့နော်တစ်ဖက်ကလည်းအဲ့ဒါတွေရှိတယ်အဲ့တော့ဒီလက်နက်ကြီးနဲ့ပစ်ခတ်မှုတွေဒီမြောက်ပြီးနဲ့အနီးတစ်ဝိုက်မှာလက်နက်ကြီးနဲ့ပစ်ခတ်မှုတွေကလည်းရှိနေသေးတယ် အဲ့ဒါကြတော့ဒီသားခံနေကြတော့ဟိုစိုးရင်ထိတ်လန့်စွာနဲ့နေနေရတာပေါ့နော်ဆိုတော့ကိုယ့်အိမ်ကိုယ့်ရမှာတော့ဒီအတီတကြနဲ့ပေါ့နော်ညီဖို့သူတို့မလုပ်ကြသေးဘူးတချို့တွေကတော့မဲဆောက်ကနေမပြောင်းရသေးတချို့တွေကကြတော့အိမ်ဒီမှာလဲပစ္စည်းတွေခိုးခံရတာတွေရှိတယ်သူတို့ဈေးဆိုင်တွေဖောက်ခံရတာတွေရှိတယ်အဲ့ဒါကြတော့စိတ်ပူပြီးတော့ပေါ့နော်ပြောင်းရတဲ့လူတွေတော့လည်းရှိရပေါ့နော်
မေးမာကတော့မြဝရီကနေမဲဆောက်မြို့ကိုထွက်ခွာလာတဲ့သူအတော်များများနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့သူတို့ရဲ့အခြေအနေတွေကိုတိုက်ရိုက်မေးမြန်းခွင့်ရခဲ့တဲ့သူပါအခုထွက်လာတဲ့သူတွေအားလုံးရဲ့အဓိကစိုးရင်ချက်ကနှစ်ဖက်တိုက်ပွဲတွေပြင်းထန်ပြီးသူတို့ရဲ့အသက်အိုးအိမ်တွေအသက်မွေးဝမ်းကြောင်ဘဝတွေမိသားစုတွေဖျက်ဆီးခံရမှာကိုနေ့စဉ်စိုးရင်ထိလန့်နေကြတာဖြစ်တယ်လို့မေးမာကပြောပြပါတယ
်ဒီများတော့အဖြစ်ပေါ့နော်ဗမာပြည်ထဲမှာကတိုက်ပွဲတွေဖြစ်တိုင်းမှာအဲ့ဒီမျိုးတွေကမီးတွေရှုတ်ခံတာရှိတယ်။အဘုံတွေကျဲခံတာရှိတယ်။အော်လီနဲ့ဘုံကျဲတာရှိတယ်လက်နက်ကြီးနဲ့ပစ်တာရှိတယ်။အဲ့တော့အဲ့ဒီမျိုးတစ်မျိုးလုံးကဒီလိုအလိုခြေဖြတ်ခံရတဲ့သဘောမျိုးပေါ့နော်ရှိကြတဲ့အခါကျတော့မြဝတီဒေသခံတွေကလည်းအဲ့လိုမျိုးဖြစ်လာမှာကိုစိုးရင်ကြတယ်။အ ਨੇ ဆုံးတော့သူတို့အိမ်တွေမီးရှုတ်ခံရမယ်ဆိုရင်သူတို့တစ်သက်လုံးတိဆောက်ထားတဲ့ဘဝတွေလည်းပြတ်သွားမှာရှိတယ်။အဲသူတို့ရဲ့နေထိုင်စရာတွေဟိုကိုကိုရမယ်ချစ်သွားမှာကြီးလည်းရှိရပေါ့နော်အဲ့ဒီအခြေအနေကိုတော့သူတို့ကစိုးရိမ်နေဘယ်အချိန်မှထပြီးတော့ပောက်ကွဲမှုတွေဖြစ်မလဲဘယ်အချိန်မှသူတို့ဘဝတွေပြတ်မလဲဆိုရယ်စိုးရိမ်စိတ်တွေကတော့ရှိနေသေးတာပေါ့နော
်လက်ရှိအချိန်မှာတော့မြန်မာနိုင်ငံမှာအခုလိုမြောက်ရီမြို့မှာတာမကလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့တခြားနေရာဒေသတွေမှာလည်းပြည်သူတွေအများအပြားစိုးရိမ်ထိနှက်မှုတွေနဲ့ရှင်သန်နေကြရတာပါဘယ်နေရာဘယ်ဒေသမှာပဲဖြစ်ဖြစ်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်စစ်ပွဲတွေဖြစ်လာတိုင်းမှာတော့တမန်ရက်သားပြည်သူတွေဟာစစ်ရဲ့ခါတိမှုတံကိုခံကြရပြီးထိခိုက်နစ်နာကြရစမြဲမှုအခုရောက်ရှိတဲ့မြန်မာနှစ်သစ်မှာတော့အားလုံးစစ်ပွဲတွေကဝေပြီးငြင်းငြင်းချင်းကိုအမြဲဆုံးခံစားကြရပါစေလို့ဆုတောင်းရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ဗျထွေးပါနောက်တစ်ပတ်မှာပြန်ဆုံပါအောင်မယ်ရှင်
ကင်ပြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဆရာဝင်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုစလုံးအတွက် Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးနဲ့ကိုအောင်အောင်ဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ပြပေးလိုက်ပါတယ်ရှင်
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟုတ်ပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ့ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ့ဒီ undergraduate လေးနှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါဗါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ဝေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါတယ်အဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစေယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေကျောင်းနဲ့equivalent ဆိုရင် house sinner ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်ဘလူတွေဟာဆေးလေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နီးလန်းအသစ်တွေရှာဖွေတဲ့အတွက်သူတေသနာလုပ်ပါတယ
် American ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတန်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးရပါတော့เนาะ၈နှစ်စလုံးအကုန်လုံး
အဲ့ဒီတူအဲ့ဒီစေးအဲ့ဒီကြောင်းလာကားတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်းစတိုက်ပန်ပေးတာပေါ့နော်နေစရိတ်စားစရိတ်ပေါ့စတိုက်ပန်ကအ
လုံးမလောက်ရ
အလုံးတနစ်ကို3000ဆိုရင်8000ဆိုရင်2,000-4,000 ဒါပေမဲ့အဲ့ဒါကစားစရိတ်နေစရိတ်ပဲရှိသေးတယ်။ကျွာကျူရှင်အဲ့ဒီကျောင်းစရိတ်မပါသေးဘူးပေါ့နော်။အလုံးပေါင်း5,000လောက် estimate 5,000လောက်ပေါ့နော်
။ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲအဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပါ
။ပညာတော်သင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တစ်ချောင်းနဲ့တစ်ချောင်းနဲ့ကတော်တော်กว่าပါတယ်။အဲ့ဒီဒါပေမဲ့ကျောင်းကြီးကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပြမိမယ်ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်ကကိုပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကံစီယုံအတွေ့အကြုံသူတည်သနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကြာရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပူပြရပါတော့
။ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရစေ
။ research နဲ့ပတ်သက်ပြီးတော့အာယူပါက undergraduate အဲ့ဒီ linnet တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုတ္ထနှစ်ပေါ့နော်။အဲ့ဒီနှစ်နှစ်လောက်အတွက်အဲ့ဒီ degree ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်။အဲ့ဒီအတွေ့အကြုံရှိရပေါ့နော်။ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်။ပါဟိတာနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်ဓာတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုဘကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကျရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော
်ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူရေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ
်ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းဆိုယူပါရို conference တွေ bari တောက်ပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုတောက်ပြပါတယ်ဟိုဟာ San Francisco မှာယူပါရလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လဲဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေတာလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်းယူပါကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုကကုသနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ
်။ကျောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့
သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီအမေရိကလာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
မယူပါအောင်မျိုးနဲ့ကိုအောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထပ်ဆင့်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ trace element dressing ရဲ့အရေးပါမှုအကြောင်းကိုတင်ဆက်ပေးထားပါတယ်။ computer chip တွေနောက်ပြီးတော့ device လျက်ကူးပစ္စည်း semiconductors လိုမျိုးသက်မဲ့ပစ္စည်းတွေတီထွင်ထုတ်လုပ်တဲ့နေရာမှာရောကြောင်မြတ်ယရနာတွေအတွက်ပါလူသားတွေလိုမျိုးတက်ရှိတွေအတွက်ပါ trace elements တွေဟာဘလို့မျိုးအရေးပါတယ်လဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာမေးမြန်းတင်ပြပေးထားပါတယ
်တက်ဒီကနေ့ trace element အကြောင်းကိုပြောပြပေးပါဆရာပထမဆုံး trace element ကဘာလဲဆိုတာစာရှင်းပြပါဦး
ကျွန်တော်တို့ဓာတုပြရမှာတော့ trace element ဆိုတာအမှန်အရေးကြီးတာပေါ့အနည်းငယ်ပြပါဝင်တဲ့ drug တွေတော့ဖုတ်ထူတယ်ဒါတွေကဥပါကြီးမှာလဲအရေးပါတဲ့အနေအမှာရှိနေကြတာပြီးတော့ဒီဟာတွေကိုလေ့လာဖို့ဤစနစ်တွေအများကြီးတည်ထွင်နေတော့ဒါကိုကျွန်တော်တို့ဓာတုပြရမှာတော့ analytical chemistry လို့ခေါ်ပါတယ်အဲ့တော့ analytical chemistry ကနေပေါ့သူတို့ကပစ္စည်းတွေဘယ်လောက်ပါရင်ဘာဖြစ်မယ်ဆိုတာကိုဒေတာအဲ့ဒီဟာတွေကပြောင်းလဲမှုတွေအများကြီးပြုလုပ်နေတယ
်ဒီအရာဝတ္ထုသေးသေးလေးပေါ့နော်ဒီ drug သေးသေးလေးနည်းနည်းလေးပါတာနဲ့အပြောင်းလဲဖြစ်တယ်ဆိုတော့ဟိုဘယ်ဟာမျိုးတွေမှာအပြောင်းလဲဖြစ်စေလဲပြောပြပေးပါဆရာ
ကျွန်တော်ပထမပြောချင်တာကတော့ semiconductor ပေါ့နော်တချို့လဲ semiconductor လို့ခေါ်တယ်တပိုင်းခရကူပစ္စည်းလို့ဘုမာလို့ဘာသာပြန်လာတယ်အဲ့ဒီဟာကပထမဆုံးတွေ့တာကတော့ကျွန်တော်တို့ကဒါယုတ်တွေမှာရှိတယ်အဲ့ဒီခါကိုအပြောင်းလဲလုပ်မယ်ဆိုတော့ transistor ဆိုတဲ့ပစ္စည်းထွက်လာတယ်အဲ့ transistor ဆိုတဲ့ဟာကအခြေခံက silicon ဖြစ်တယ် silicon ဆိုတာကတကယ်တော့တဲပေါ့ဗျာအဲ့တော့တဲကိုအခြေခံလာတယ်တဲကလည်းကဘာမှအမှန်တော့ပေါ့တယ်အဲ့တဲကနေပဲ semiconductor လုပ်လို့ရတယ်အဲ့ဒီဟာကိုကျွန်တော်တို့ပထမဆုံးနာမည်ခေါ်လိုက် transistor လို့ခေါ်လိုက်တယ်အဲ့ transistor တွေကိုအသုံးပြုနိုင်တယ်ဆိုတော့မှ transistor တွေအများကြီးပေါင်းလိုက်မယ်စီလိုက်မယ်ညီမျိုးစုံနဲ့ထားလိုက်မယ်ဆိုရင်အဲ့တော့မှ integrated circuit IC ဆိုတာဖြစ်လာတယ် IC ကတကယ်ကဘာကြီးကိုပြောင်းလဲပေးလိုက်တာပဲအဲ့ဒါကသူက computer တွေကျွန်တော်တို့သုံးတဲ့ phone မှာရှိတဲ့ sim card တွေရှိတဲ့မြကျွန်တော်တို့ ID ဖြစ်စီလို့ခေါ်တဲ့ဟာတွေအားလုံးမှာဒီ transistorစုပေါင်းလာတဲ့ IC ဆိုလာပါပါတယ်အဲ့တော့ IC ရဲ့အခြေခံကစသော်ပြောတဲ့ပေါ့လေ silicon ပဲဖြစ်တယ်အဲကြောင့်ဒီ silicon ကနေတိဆောက်နိုင်တယ်ဆိုတဲ့ဟာကိုသိတဲ့အချိန်မှာ California မှာရှိတဲ့နေရာတစ်ခုကို Silicon Valley ဆိုပြီးတော့အဲ့နေရာမှာကျွန်တော်ကွန်ပျူတာတွေကွန်ပျူတာဆိုင်ရာပစ္စည်းတွေ software တွေ hardware တွေကိုတည်ထောင်တဲ့နေရာတစ်ခုမြို့လေးတစ်ခုဖြစ်ဒီထားရှိတာပေါ့လေအဲ့ဒီမှာထားလိုက်တော့အဲ့ဒီဟာကို Silicon Valley လို့ခေါ်ပါလေ Silicon တောင်ကြားလို့ခေါ်တာခဏထိသူက American ရဲ့စီးပွားရေးကိုအထောက်အပံ့အများကြီးပြုတဲ့နေရာတစ်ခုလည်းဖြစ်ပါလေအဲ့ဒီမှာ trace element အရေးပါတာကိုကျွန်တော်ပြောချင်ပါတယ
်ဒီ Silicon Valley နဲ့ဒီ trace element ပေါ့နော်ဟိုအရေးပါတာဘယ်လိုဆက်ဆက်ပါလဲဆရာ
အဲ့ဒီ Silicon ကိုကျွန်တော်တို့ကမော်လတန်စင်တဲ့ silicon ကိုရမယ်ဆိုရင် तू ကဘာမှ तू တလုံးမလုပ်သေးဘူးအဲ့ silicon ရအပြည့်ဆုံး shell လို့ခေါ်တဲ့ valence shell မှာရှိတဲ့ electron အတန်တိုင်းမှာအတန်တိုင်းမှာ तू က electron တိဆောက်ပုံမှာအပြည့်ဆုံး shell မှာရှိတဲ့အပြည့်ဆုံးအခုံမှာရှိတဲ့ electron တွေ valence electron လို့ခေါ် तू ကအဓိကအလုပ်လုပ်တာအဲ့ဒီ electron တွေပဲ silicon မှာတော့၄ခုရှိတယ် तू note တခြားတစ်ခုနဲ့ trace element နည်းနည်းလေးထည့်ပေးလိုက်မယ်ဆိုရင်ဥပမာ phosphorus တို့ arsenic တို့အဲ့ဒီပစ္စည်းတွေကအပြည့်ဆုံးသောအခွန်မှာ electron ၅လုံးရှိတယ်အတလုံးပုံရတယ်ပုံတော့သူတို့နှစ်ခုတွေ့ပြီးဆိုရင်ဟာဟိုကောင်၅တော့ပုံနေပြီးပုံနေတဲ့ဟာကိုအလုပ်လုပ်မယ်ဆိုတော့အဲ့ဒီ electron တွေက ပြေးကလွှားကလည်းလှုပ်လို့ရတယ်သူ့ထဲကိုဖျက်စစ်တပ်ဖျက်လိုက်တယ်ဆိုရင်အနှဲငယ်လေးဖျက်လိုက်ရင်သူအများကြီးဒီအီလက်ထရွန်တွေကအများကြီးကိုပြေးသွားလွှားသွားလို့ရတယ်အီလက်ထရွန်ပြေးသွားလွှားသွားတာဖျက်စစ်တပ်ပဲဖျက်စစ်တပ်ဆိုအီလက်ထရွန်ပဲအဲ့ဒီမှာကျွန်တော်တို့အီလက်ထရွန်ပိုတဲ့ကောင်ကိုအီလက်ထရွန်ဆို negative 4ပေါ့နှုတ်ကိုအဲ့တော့ n typetransistor တို့ဟုတ် semiconductor လို့ကျွန်တော်တို့ခေါ်တော့ n type လို့ခေါ်တာဒါပေမဲ့အဲ့ဒီ silicon တဲ့ဟိုပဲကျွန်တော်တို့ကဒီ electron လုံးနဲ့ကောင်ဘာလဲဆိုရင် boron တို့လို gallium တို့လို့စစ်စစ်ရေထည့်လိုက်တာအဲ့တော့ gallium တို့ boron တို့ထည့်လိုက်တဲ့ခါမှာအဲ့ဒီကောင်ရဲ့ valence electron အပြည့်ဆုံး share မှာရှိတဲ့ electron က3လုံးပဲရှိတယ်အဲ့တော့တလုံးလုံးနေတယ်အနှုတ်လို့လဲဆိုအပေါင်းဖြစ်တာပေါ့ဒါကြောင့်သူတို့ကိုပေါင်းပေါ့စတစ် p type လို့ခေါ်ပါတယ်အဲ့ဒီနှစ်ခုကိုသိသိရှိရအသုံးပြုလို့ရမယ် c နိုင်မယ်เนาะနေရာချနိုင်မယ်အမျိုးမျိုးတီထွင်နိုင်မယ်ဆိုရင်ဖြစ်အကောင်းဆုံးကွန်ပျူတာလုပ်နိုင်တယ်ဆို processor လေးသူတို့လုပ်ကြတယ်အဲ့တော့တကယ်တကယ်အဲ့ဒီ m type p type ဆိုတဲ့ပစ္စည်းကဘာလုပ်ပြီးလဲဆိုရင်တက်စစ်တက်ကိုချဲ့ပေးလို့လည်းရတယ်သို့မဟုတ်ရပ်ပြလို့လေရ
တယ်။ဆက်ခုဒီကွန်ပျူတာချစ်ပ်တွေလောက်တာပေါ့နော်။ဒီ IC တွေကဘယ်လိုအလုပ်လုပ်ပါလဲဆရာ
။အဲ့ဒီ IC ဘောလေတကယ်တကယ်သူက processor ဆိုတာဟာကွန်ပျူတာအုံနှောက်ဆိုတာအဲ့ထဲမှာထည့်ထားတယ်။ processor ထဲမှာ IC တွေပါတော့ပေါ့။သူကခုနကစောစောပြောလို့ electron တွေကိုပွားများအောင်လုပ်လို့ရ၊ပွားအောင်လုပ်ရတယ်၊သွားလို့ရတယ်၊ပိတ်လို့လည်းရတယ်။အဲ့တော့ခလုတ်အပိတ်ဖွင့်လို့သူကအရန်ကျွမ်းကျင်တဲ့ပစ္စည်းတစ်ခုအနေနဲ့ဒီဆောက်လို့ရတယ်ကျွန်တော် program ရေးရလို့ရတော့တာမားအဖြစ်ကွန်ပျူတာမှာ0နဲ့1ပဲရှိတာကိုဖွင့်တယ်ပိတ်တယ်ဆိုတာရှိတယ် A တစ်လုံးရေးမှဆိုရင်ကျွန်တော်တို့ကအပိတ်ဖွင့်ပေါ့เนาะဘီလီယံနဲ့လို့ရတော့3နှစ်လောက်ကြာမယ်ဒီတိုင်းဆိုမီခလုတ်နဲ့လို့ရဒါပေမဲ့အဲ့ဒီကွန်ပျူတာနဲ့လို့ရင်စက္ကန့်ပိုင်းတွင်းလည်းပြီးတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ IC တွေအလုပ်လုပ်တာအရန်တော်တယ်အဲ့ဒီတော်အောင်လို့လုံအောင်လို့တတ်အောင်လို့ဆိုရင်လည်းကွန်ပျူတာတွေကိုဒီ IC တွေထိမ့်သိမ့်ပြလိုက်တဲ့ programmer တွေအရန်တော်ရတယ်အဲ့တော့ IC တွေကိုနေရာတကျချမယ်လုပ်လို့ရမယ်ဆိုရင်အဆင်ပြေတယ်အဲ့တော့ဒီလိုအဆင်ပြေအောင်လုပ်နိုင်တဲ့ဟာဘာလို့ကြောက်လဲဆိုရင် trace elements တွေစိုးစင်းပြပါတဲ့ elements ဆိုပြောတဲ့ dressing တွေနည်းနည်းလေးပါတယ်အဲ့နည်းနည်းလေးကပဲအလုပ်လုပ်သွားတာဟာထူးထူးခြားခြားဖြစ်တဲ့အတွက်ကဘာကြီးမှာကြောင်းလဲမှုအများကြီးပြလို့နိုင်တဲ့ဒီtrace element ကိုကျွန်တော်တို့လေ့လာတွေ့ရှိတာပေါ့လေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မောတလှည့်ပြောပြပေးပါအောင်ရှင်ပြီးခဲ့တဲ့ရုံးပဲ့ရက်အတွင်းအီရန်ကအစ္စရေးပေါ်တိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်မုံရတဲ့ဒီအစ္စရေးတို့ရဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ပါဝင်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ဒီကနေ့အီတလီနိုင်ငံမှာဒီ G7 အုပ်စုစည်းဝေးပွဲအတွင်းအပီးမာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကအမေရိကန်ကိုအစ္စရေးကကြိုတင်အသိပေးသလားလို့မေးမြန်းခဲ့ကြပါတယ်ဒီမေးခွန်းကိုဝန်ကြီးဘလင်ကင်ကမဖြေခဲ့ပါဘူးအမေရိကန်ပါဝင်မှုမရှိဘူးဆိုတာကိုပဲအလေးထားပြောခဲ့တယ်လို့ပဋိပက္ခတွေနောက်ထပ်ကြီးမလာအောင်တင်းမာမှုတွေကြော့သွားရေးကိုအဓိကစူးစမ်းနေတယ်လို့ပြောကြားသွားပါတယ်တာဇာနင်းဘလင်ကင်အစ္စရေးကအီရန်အပေါ်တိုက်ခိုက်ခဲ့တယ်လို့အမည်မဖော်လိုတဲ့အစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်အီတလီနိုင်ငံကပရီကျွန်းမှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံရဲ့ဒီ G7 နိုင်ငံသားရေးဝန်ကြီးများစီဝေးပွဲမှာတော့ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကိုအားဖြည့်ပေးဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်။အသက်တွေကာကွယ်နိုင်အောင်နဲ့အရေးကြီးတဲ့အစီအစဉ်ဆောင်တွေကာကွယ်နိုင်အောင်ယူကရိန်းနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရည်ခိုင်မာအောင်ကူညီမယ်လို့ဒီ G7 စီဝေးအပြီးနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နေပြည်တော်မှာကျင်းချနေတဲ့ဒေါအောင်ဆန်းစုကြည်ဘယ်ရောက်နေသလဲဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့သားဖြစ်သူကမ်အဲရစ်ကပြောကြားလိုက်ပါတယ် ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြတ်အပါဝင်နေပြီးတော့အချင်းထောင်မှချင်းချနိုသူတွေကိုအပူဒဏ်တတအောင်လုပ်ပေးထားတယ်လို့စစ်ကောင်စီကပြောပေမဲ့ဒေါက်ဆန်းစုကြည်ကိုနေအခြေချုပ်ပြောင်းလိုက်တာလားတခြားထောင်ကိုပြောင်းလိုက်တာလားဆိုတာမသေးခွဲဘူးလို့တားဖြစ်သူက Writers သတင်းဌာနနဲ့တိသက်မင်းမြတ်ကမှပြောကြားခဲ့တာပါဒီမိုကရေစီနိုင်ငံတွေထဲမှာအကြီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပနေပါပြီရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မောပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gills ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကျန်းမာကြပါသေးရှင်။This program has